အခုကျမတို့မဟာကုသိုလ်စိတ်၈ပါးခုမယ်မဟာကုသိုလ်စိတ်မဟာကုသိုလ်ဆိုတဲ့အတွက်ကြောင့်ကုသိုလ်စိတ်ပေါင်းသည်မမေးခင်မဟာကုသိုလ်စိတ်ကိုမသွားခင်ကုသိုလ်စိတ်တို့သည်အကျဉ်းအားဖြင့်မြင်များရှိသည်နိ21ပါးကုသိုလ်စိတ်တို့သည်အကျဉ်းအားဖြင့်21ပါးကိုရေတွက်ကြည့်ရင်မဟာကုသိုလ်က၈ပါးရူပကုသိုလ်က၅ပါးအရူပကုသိုလ်က၄ပါးလောကုတ္တရာကုသိုလ်က၄ပါးအကျဲမပြောကုသိုလ်စိတ်အကျဉ်းလို့ပြောထားတဲ့အတွက်ပေါင်းလိုက်ရင်20ဒါကြောင့်ကုသိုလ်စိတ်အကျဉ်း21ပါးဝယ်အရေးအတွက်အများဆုံးကုသိုလ်ပြောပါမဟာဒါကြောင့်မဟာကုသိုလ်ဆိုသည်မှာများပြားသောအရေးအတွက်ရှိသောကုသိုလ်ကိုမဟာကုသိုလ်လို့ခေါ်ပါဒါသိထားရမယ်အဲ့ဒီမဟာကုသိုလ်သည်ဘယ်စိတ်ထဲမှာပါတဲ့ကုသိုလ်လဲလို့ပြောရင်ရူပကုသိုလ်ဆိုတာသည်ရူပစိတ်15ပါးထဲမှာပါတဲ့ကုသိုလ်ဟုတ်လားရှင်ရူပဝဆရာကုသိုလ်ရူပဝဆရာစိတ်ပေါင်းဘယ်လောက်ရှိ15ပါးထဲမှာကုသိုလ်ဘယ်နှပါးပါလဲဒါကြောင့်ရူပဝဆရာစိတ်15ပါးထဲ၌ပါရှိအပ်သောကုသိုလ်မို့လို့ရူပဝဆရာကုသိုလ်အရူပဝဆရာစိတ်ပေါင်း12ပါးထဲမှာကုသိုလ်ဘယ်နှပါးပါပါလဲ4ပါးလောကုတ္တရာစိတ်အကျဉ်း8ပါးထဲမှာကုသိုလ်ဘယ်နှပါးပါပါလဲ4ပါးဒါဆိုရင်မဟာကုသိုလ်ဆိုတာဘယ်ထဲမှာပါတာလဲပြောရင်ကာမတောပနာ24ပါးထဲမှာပါတာဟုတ်ပါလားရှင်ဒါဆိုရင်ကာမတောပနာ24ပါးထဲမှာပါတဲ့မဟာကုသိုလ်ကိုနောက်တနည်းကာမကုသိုလ်လို့ရောပြောလို့မရပါဘူးလားရှင်ရတယ်ဟုတ်ပြီเนาะဒါကြောင့်ဓမ္မမိတ်ဆွေတို့ကသိထားရမယ်အချို့နေရာတွေမှာမဟာကုသိုလ်လို့တွေ့ပြီးတော့တချို့နေရာကြရင်ကာမကုသိုလ်လို့တွေ့ရင်စိတ်ထဲမှာဘာမှမဖြစ်ပါနဲ့ကာမကုသိုလ်ဘယ်နှပါး၈ကာမစိတ်54ပါးလုံးမှာကြည့်ရင်လဲကုသိုလ်သည်၈ပါးပဲရှိမယ်ဟုတ်ပြီเนาะအာသောဘနာစိတ်30ဆိုတော့အာကုသိုလ်စိတ်12ပါးထဲမှာကုသိုလ်မရှိဘူးအာရိစိတ်18ပါးထဲမှာကုသိုလ်မရှိဘူးအတောပနာစိတ်30ထဲမှာကုသိုလ်မရှိဘူးကာမတောပနာစိတ်24ပါးထဲမှာကုသိုလ်8ပေါင်းထည့်လိုက်ရင်ကာမစိတ်54ပါးထဲမှာကုသိုလ်သည်8ပါးပဲရှိတဲ့အတွက်ကြောင့်ကာမကုသိုလ်လို့ခေါ်လို့ရတယ်ဒါကြောင့်ကာမကုသိုလ်ဆိုတာကာမတောပနာ24ပေါင်းထဲမှာကြည့်ရင်လည်း8ပါးပဲကာမစိတ်54ထဲကြည့်ရင်လည်း8ပါးဒါကြောင့်မဟာကုသိုလ်အစားကာမကုသိုလ်လို့ပြောရင်လည်းသိထားပေးပါအဲ့ဒီကာမကုသိုလ်8ပါးသည်ရူပအရူပလောကုတ္တရာကုသိုလ်တို့ထက်များပြားသောအရေးအတွက်ရှိလို့သာမဟာဆိုတဲ့နာမည်တက်လိုက်ခြင်းဖြစ်ပါတယ်မဟာဆိုဒီမှာကြီးကျယ်မြင့်မြတ်ရင်လဲမဟာများပြားရင်လဲမဟာမှာအခုပါတဲ့မဟာသည်ရူပအရူပလောကုတ္တရာတို့ထက်ကြီးကျယ်မြင့်မြတ်လို့ရတဲ့နာမည်မဟုတ်ပါသူသည်အရေးအတွက်မျှတာများပြားခြင်းကြောင့်သူကိုမဟာတက်ချင်းသာဖြစ်ပါတယ်အရေးအတွက်ကိုသာယူပါတယ်သူသည်ရူပအရူပတို့ထက်ဘရောမှမမြင့်မြတ်ပါဘာကြောင့်လဲရူပကုသိုလ်အရူပကုသိုလ်ဆိုတာဇံကုသိုလ်ဖြစ်ပါတယ်လောကုတ္တရာကုသိုလ်ဆိုတာမေကုသိုလ်ဖြစ်ပါတယ်ဒါကြောင့်မဟာကုသိုလ်ဆိုတာဇံကုသိုလ်မေကုသိုလ်တို့ထက်မမြင့်မြတ်ပါဘူးဘာကြောင့်လဲဆိုရင်ဒီမဟာကုသိုလ်သည်ဇံအဆင့်ကိုမရောက်သေးတဲ့ကုသိုလ်မျိုးမဲအဆင့်ကိုမရောက်သေးတဲ့ကုသိုလ်မျိုးတွေသာသူ့ထဲပါပါတယ်ဒါကြောင့်မဟာကုသိုလ်ဆိုတာဘလို့ကုသိုလ်မျိုးလဲဆိုရင်ကျမတို့ဒါနကုသိုလ်ပြုရင်လဲမဟာတဲ့ပါပါတယ်ကျမတို့စောက်တည်ထားတဲ့သီလတွေစောက်တည်ရင်လဲမဟာကုသိုလ်ပဲဖြစ်ပါတယ်ကျမတို့တွေပွားများနေတဲ့တမထဘာဝနာဝိပဿနာဘာဝနာတွေပွားရင်လဲဘာကုသိုလ်ပါပဲလဲမဟာဒါကြောင့်ကျမတို့ပြုနေကြတဲ့ဟလာပုရုဇေနေဟလာကြင်ကြံအားထုတ်စေပုံကိုယ်တွေပြုနေကြတဲ့ဒါနသီလဘာဝနာကုသိုလ်တို့သည်မဟာကုသိုလ်ဖြစ်ပါတယ်အဲ့ဒီမှာဘာဝနာသည်နှစ်စားရှိပါမယ်တမထဘာဝနာရဲ့ဝိပဿနာဘာဝနာရဲ့လို့နှစ်စားရှိပါတယ်ဒါနဆိုတာသည်မိမိမှာရှိတဲ့ပစ္စည်းဥစ္စာတွေကိုသူတစ်ပါးကိုပေးကမ်းရင်လဲဒါနဖြစ်ပါတယ်မိမိကလွဲရင်သူတစ်ပါးပြည့်တဲ့သာသမီဇနီးမယားတွေကိုပေးရင်လဲဒါနပဲဖြစ်ပါတယ်ဒါသည်ပြင်ပဒါနနောက်တစ်ခါမိမိရဲ့တန်တန်မှာဖြစ်လာအစ္ဆဒခုနကဗဟိတနောက်မိမိရဲ့တန်တန်မှာဖြစ်တဲ့လက်ချေအင်းကအသွေးအသားတွေပေးရင်လဲ ဓာနာဖြစ်ပါနောက်ဆုံးမိမိရဲ့အတ္တတောင်မှပေးရင်လေဓာနာဒါကြောင့်ဓာနာဆိုတာပေးခြင်းပဲဖြစ်ပါတယ်သီလဆိုတာကတော့ဒီနေရာမှာပေးယုံနေမရတော့ဘဲနဲ့မိမိတို့တနေ့တာမှာလှုပ်ရှားချက်တွေကံသုံးပါရှိပါတယ်ကိုယ်နဲ့ပြုလုပ်ရင်ကာယကံနှုတ်နဲ့ပြောဆိုရင်ဝစီကံစိတ်နဲ့တွေးကြံရင်မနောကံကလေးများကိုကြပြလေးနဲ့သင်ပါတယ်ကာယကံဆိုတာကာယနဲ့ကံနဲ့ပေါင်းတာပါဝစီကံဆိုတာဝစီနဲ့ကံနဲ့ပေါင်းတာပါမနောကံဆိုတာမနောနဲ့ကံနဲ့ပေါင်းတာပါဒါကြောင့်ကာယဆိုတာဘာလဲလို့သိအောင်ကလေးတွေသင်ပါတယ်ကာယဆိုတာကိုယ်ခန္ဓာကံဆိုတာကပြုလုပ်တာပေါင်းလိုက်မယ်ကာယကံဆိုတာကိုယ်နဲ့ပြုလုပ်တာကိုယ်နဲ့လုပ်တဲ့အလုပ်မှန်တရွေးကိုကာယကံခေါ်ပါတယ်ဝစီဆိုတာနှုတ်ပါဇက်ပါကံဆိုတာကပြောဆိုတာဝစီကံဆိုတာနှုတ်နဲ့ပြောဆိုတာနှုတ်နဲ့ပြောတဲ့အလုံမှန်တရွေးကိုဝစီကံသုံးပါတယ်မနောဆိုတာစိတ်နှလုံးပါကံဆိုတာကတွေးကြံတာမနောကံဆိုတာစိတ်နဲ့တွေးကြံတာအဲ့တော့ကလေးတွေကိုအဲ့လိုလေးသင်ပေးလိုက်တော့ကိုယ်နဲ့လုပ်ရင်ကာယကံနှုတ်နဲ့ပြောရင်ဝစီကံစိတ်နဲ့ကြံရင်မနောကံဆိုတနေ့တနေ့မှာကျမတို့လှုပ်ရှားနေတာဒီကံသုံးပါပဲဖြစ်ပါတယ်အဲ့ဒီမှာကိုယ်နဲ့လှုပ်တဲ့အလုပ်သည်ကောင်းတဲ့အလုပ်ဖြစ်ရင်ကာယကံကုသိုလ်ကိုယ်နဲ့လှုပ်တဲ့အလုပ်သည်မကောင်းတဲ့အကုသိုလ်ဖြစ်ခဲ့ရင်ကာယကံအကုသိုလ်ဆိုပြီးကာယကံမှာကုနဲ့အကုနှစ်ခုကွဲပါမယ်နှုတ်နဲ့ပြောတဲ့နေရာမှာကောင်းတာပြောရင်ဝစီကံကုသိုလ်နှုတ်နဲ့ပြောတဲ့နေရာမှာမကောင်းတာတွေပြောမိရင်ဝစီကံအကုသိုလ်စိတ်နဲ့တွေးကြံတာကောင်းတာတွေတွေးကြံနေဆိုရင်မနောကံကုသိုလ်မကောင်းတာတွေတွေးကြံရင်မနောကံအကုသိုလ်ဆိုပြီးတော့ကုသိုလ်အကုသိုလ်ဒါပဲရှိပါတယ်ကံ၃မှာလုံးမှာကုသိုလ်ကံနဲ့ပတ်သက်တာ၃မျိုးအကုသိုလ်နဲ့ပတ်သက်တာ၃မျိုးရှိတဲ့နေရာမှာသီလဆိုတာဒီကာယကံဝစီကံမှာဖြစ်လာတတ်တဲ့မကောင်းမှုအကုသိုလ်ထိမ့်သိမ်းတာကိုသီလလို့သုံးတယ်နာကြောင့်ကိုကာယကြီးနဲ့ကိုကာယကြီးနဲ့မကောင်းတာတွေမလုပ်အောင်ထိန်းတယ်ကိုကာယနဲ့မကောင်းတာလုပ်တာ၃မျိုးရှိတယ်သူ့တက်တက်ချင်းသူ့စာခိုးချင်းသူ့အိမ်ဟာပြင်းမာချင်းတို့ဒီကိုကာယနဲ့လုပ်တဲ့မကောင်းမှု၃မျိုးအဲ့ဒါတွေကိုမလုပ်ဘဲစောက်တည်လိုက်တယ်ပါဏာတိပါတာဝေရမဏီအရိဏာဌာနာဝေရမဏီကာမေတုမိစ္ဆာစာရာဝေရမဏီလို့ထိန်းလိုက်ရင်အဲ့ဒါကာယကံသီလဖြစ်သွားပြီနှုတ်နဲ့ပြောဆိုတဲ့ဝစီကံအကုသိုလ်သည်၄မျိုးရှိပါတယ်။လိညာပြောခြင်းမူတာဝါတာတယုတ်တယောက်ချစ်ခင်နေတာတွေပြိုကွဲအောင်မဟုတ်မမှန်တဲ့စကားနဲ့သွေးထိုးဂုံးတိုက်တာကိုပိတုနာဝါစာကိုနှုတ်ကနေပြီးတော့မှန်တဲ့စကားမဟုတ်ဘဲနဲ့ကြမ်းကြမ်းတန်တန်ဆဲရီတိုင်းထွာပြီးပြောတယ်ဖရုတဝါစာအရက်ထဲမှာဖရုတဝါစာသုံးပါတယ်တကယ်အမှန်ကဖရုတဝါစာဖြစ်ပါတယ်ပြီးရင်ဒီနှုတ်ပါဇက်နဲ့ပဲမမှန်တဲ့အကျိုးမရှိတဲ့စကားတွေကိုဟလာပြောနေရင်တန်ဖတ်ပလာပါလို့သုံးပါတယ်အရက်ထဲမှာတန်ဖတ်ပလာပါဝါစာလို့သုံးကြပါတယ်မှားပါတယ်ပလာပါဆိုတာစကားတန်ဖတ်ဆိုတာအနှစ်မရှိအကျိုးမဲ့တဲ့စကားဒါကိုဝါစာဆိုတာလဲစကားဆိုတာပလာပဆိုတာစကားဝါစာဆိုတာစကားထည့်လိုက်စကားဖြစ်သွားတဲ့အတွက်ကြောင့်တန်ဖတ်ပလာပလို့ပဲဆိုရပါဒါကြောင့်ဒီနှုတ်ဒီပါဇက်ကြီးနဲ့လိန်ညာပြီးပြောမယ်ဂုံးတိုက်စကားတွေပြောမယ်ကြမ်းကြမ်းတန်တန်ဆဲရီတိုင်းထွာမယ်အနှစ်မရှိတဲ့အကျိုးမဲ့တဲ့စကားတွေပြောရင်ဝစီကံအကုသို့ဒါတွေကိုရှောင်လိုက်ရင်မုဒါဝါဒဝေရမဏီပိသုနာဝါစာဝေရမဏီပြုဒဝါစာဝေရမဏီတန်ဖတ်ပလာပါဝေရမဏီလို့စောက်တည်လိုက်ရင်ဝစီကံကုသို့ဖြစ်သွားတယ်ဒါကြောင့်သီလဆိုတာဘာကိုထိန်းတာလဲပြောရင်ကာယကံနဲ့ဝစီကံတွေကိုအပြစ်မဖြစ်အောင်ထိန်းတာဒီသီလကုသို့ဖြစ်ပါတယ်ဒါဆိုရင်အဲ့ဒီကာယကံဝစီကံတွေကိုအပြစ်မဖြစ်အောင်ထိန်းတဲ့သီလဖြစ်နေတဲ့အချိန်မှာဘယ်ထဲပါလဲကာမကုသိုလ်မဟာကုသိုလ်ပဲဖြစ်ပါတယ်အဲ့ဒီသီလတွေအကုန်လုံးဒီရှောင်သီလတွေဖြစ်ပါတယ်ရှောင်သီလဆိုတာဝါရိတအဲ့တော့ဒီနေရာမှာတပါးစီစစွာကိုထိန်းတဲ့အချိန်မှာကာယကံအကုသိုလ်က၃ပါးထိန်းတယ်ဝစီကံအကုသိုလ်၄ပါးထိန်းတယ်ရိုးရိုးအချိန်နဲ့မကဘဲနဲ့ဒီ9ပါးလုံးကိုအသက်မွေးဝမ်းကြောင်းအချိန်မှာပါထိန်းလိုက်တဲ့အခါမှာအဲ့ဒီလိုကာယကံဝစီကံကိုထိန်းလိုက်တဲ့အခါမှာ10ပါးဖြစ်သွားတယ်အဲ့ဒီ10ပါးဒီအသက်မွေးဝမ်းကြောင်းအချိန်မှာတောင်မှဒီကာယကံ ဒုစရိုက်၃ပါးမလုပ်ဘူးဝစီကံဒုစရိုက်၄ပါးမလုပ်ဘူးလို့ရှောင်းလိုက်တဲ့အတွက်ကြောင့်အဲ့ဒီ၈ပါးကိုအာဇီဝဋ္ဌမကတီလာလို့သုံးပါတယ်အတန်မွေးဝမ်းကြောင်းလင်းအဆုံးရှိတဲ့၈ပါးသောတီလာအဲ့ဒီ၈ပါးသောတီလာဒီအရေးအတွက်သာ၈ဖြစ်တော်လေသူဒီဂုမဆာစွာဘုရားဘာသာကိုဟဟလာကုပြောင်းလာတဲ့သူတွေတီလာထင်းကျင်နေဆိုဟောဒီ၈ပါးနဲ့စရ ဘုရားဘာသာလို့နာမည်ခံထားတော်လေတီလာကျင့်စဉ်ကိုစနစ်တကျမကျင့်ဘူးသေးတဲ့သူဆိုရင်လေတီလာကိုစင်ကြံအောင်ကျင့်ကြင်လေဒီ၈ပါးနဲ့စရရတယ်အဲ့ဒီ၈ပါးကနေအစစ်မြင့်လာပြီဆိုရင်အဲ့ဒီမှာဝစီကံ၄ပါးတဲ့ကဟုတ်လားပမုဒါဝါဒဝေရမဏီပိသုနဝါစာဝေရမဏီဖရုဒဝါစာဝေရမဏီတံဖတ်ပလာပါဝေရမဏီကိုတစ်ခုပဲချုပ်ထည့်လိုက်တော့မုဒါဝါဒဝေရမဏီလို့ပဲယူလိုက်တယ် အဲ့ဒီနေရာမှာအဲ့ဒီလိုဖြစ်သွားရင်တီလာဒီဘယ်နှစ်ပါးလဲ၄ပါးပဲသွားပြီအဲ့ဒီ၄ပါးဒီရိုးရိုးအချိန်လဲရှောင်ရမယ်အသက်မွေးဝမ်းကြောင်းအချိန်လဲရှောင်ရမယ်ဆိုတဲ့အာဇီဝဋ္ဌမကပါပါသွားတော့အဲ့ဒီတီလာဒီအစစ်မြင့်သွားရင်၄ပါးဖြစ်သွားပြီအဲ့ဒီ၄ပါးဒီတေရတေရတောက်လိုက်လို့ရှိရင်ဒီထိန်းနာတွေအကုန်ပြတ်မှာဆိုတဲ့အတွက်ကြောင့်အဲ့ဒီ၄ပါးကိုအချုပ်အနေနဲ့သူ့ရာ ောင်း၅ပါးသီလဆိုအာစီဝိတ္တမကသီလတဲ့အစစ်မြင့်သောသီလသိရမယ်အဲ့ဒီလိုလေးသိအောင်တမင်ထည့်ပြောတာဒါကြောင့်၅ပါးသီလထိမ့်တယ်တချို့က၅ပါးသီလထိမ့်မယ်၅ပါးသီလကသူရမေရယာကြီးပါနေတယ်အဲ့တော့ငါမထိမ့်ချင်ဘူးဟုတ်လားညာတော်အဖြစ်အမျိုးသားတွေဘက်ကအဲ့တော့တို့က၅ပါးတဲ့အရေးအတွက်လည်းများတယ်၈ပါးလည်းပါသေးတယ်၈ပါးလည်းဖြစ်သေးတယ်အဲ့ဒီ၈ပါးသီလခုနပြောတဲ့အထဲမှာသူရရောပါလားမပါတဲ့တဲ့ကြောင့်တချို့ပုံကူများအာဇီဝဋ္ဌမကဆိုတဲ့အတ္တမွေးဝမ်းကြောင်းလေအဋ္ဌမက၈ခုမြောက်တဲ့သီလဆိုတဲ့အာဇီဝဋ္ဌမကသီလကိုထိန်းတယ်ထိန်းတော့ကုသိုလ်မရအောင်လားရှားတာပေါ့ဓမ္မမိတ်ဆွေဒါပေမဲ့၅ပါးသီလထိန်းတဲ့သူနဲ့အာဇီဝဋ္ဌမကဆိုတဲ့၈ပါးထိန်းတဲ့သူဘယ်ဟာအစ်စ်နိုင်လဲအစ်စ်နိုင်နေတယ် तू ကခုမှအစလေးလို့ထားလိုက်ခွင့်လွှတ်ပေးလိုက်ပါသူကသူအရေးတောက်ချင်တောက်ပါစေအာဇီဝဋ္ဌမကထိန်းသူတဲ့အစ်စ်မြင့်လိုက်ဒီဟာဟောပါဆွန့်လွန့်လိုက်ပြီးတော့မှငါးပါးသီလထိန်ရမယ်ရှင်းပါတယ်နော်ဒါကြောင့်ငါးပါးသီလဆိုတာမြတ်စွာဘုရားအစရှိတဲ့သူတော်ကောင်းကြီးတွေအလေးကရုပြုပြီးထိန်းတဲ့အတွက်ကြောင့်ဒီငါးပါးသီလကိုဂရုဓမ္မသီလလို့သုံးကြတယ်စัจจဝရေမင်းများပေါ်တဲ့ပွင့်တဲ့အချိန်မျိုးဆိုရင်စัจจဝရေမင်းဆိုတာကျွန်းကြီးလေးကျွန်းကျွန်းငယ်ပေါင်း2000မှာရှိတဲ့လူသားတွေအကုန်လုံးအုပ်ချုပ်တဲ့မင်းအဲ့ဒီမင်းတစ်ပါးတည်းရပဲအုပ်ချုပ်တယ်အဲ့ဒီစัจจဝရေမင်းတို့ရဲ့ထိမ့်သိမ့်သောသီလလဲဂရုဓမ္မဆိုတဲ့၅ပါးသီလပဲအဲ့ဒီအချိန်မှာစัจจဝရေမင်းတို့ထားရှိအပ်သောတိုင်းပြည်အတွက်နိုင်ငံတော်အတွက်ဥပဒေကိုပြောရင်လဲဟောဒီ၅ပါးသီလပဲသဘောပေါက်နေရမယ်ဒါကြောင့်အဲ့ဒီ၅ပါးသီလထိမ့်ရင်အဲ့ဒီသီလတွေအကုန်လုံးဒီရှောင်တဲ့အတွက်ကြောင့်ရှောင်သီလစောင်သီလတွေဆိုတာကမိဘနေရာမှာမိဘတွေရဲ့ဝတ္တရားသားသမီးဝတ္တရားဆရာဝတ္တရားတပည့်ဝတ္တရားအဆွေခင်မုန်းတို့ရဲ့ဝတ္တရားအရှင်သခင်ရဲ့ဝတ္တရားအလုတ်ကျွေးတို့ရဲ့ဝတ္တရားဆိုအဲ့ဒီဝတ္တရားတွေပြုတ်လောက်တော့စောင်သီလအဲ့ဒီရှောင်သီလစောင်သီလတွေကျင့်နေသမျှသည်သီလကုသိုလ်ကိုယ့်ရဲ့ကာယကံဝစီကံတွေကိုအရင်ပြုပြီးတော့မကားမှုတွေရှောင်ရင်လဲသီလကောင်းမှုတွေစောင်ရင်လဲသီလဖြစ်တဲ့အတွက်ကြောင့်ဖျားရှင်နိုင်ဆုံးမခဲ့တဲ့ဩဝါဒပါတိမောက်ထဲမှာပါတယ်မကောင်းမှုဟူသည်များကိုရှောင်မှာကောင်းမှုတွေကိုစောင်မှာဆိုတာသီလထဲမှာပါလားမပါပါတယ်သို့တော်သီလကကာယကံနဲ့ဝစီကံကိုပဲလုံနိုင်တယ်မနောကံမကြံဘူးလားဒါဆိုရင်မနောကံနဲ့ပတ်သက်ပြီးတော့အာကုသူမဖြစ်အောင်ထိန်းတာကိုတမထဘာဝနာလို့သုံးတယ်ဒါကြောင့်စိတ်အစီအမဖြစ်လာတဲ့မနောကံအာကုသူတွေမဖြစ်အောင်ထိမ့်သိမ့်တာကိုဘာလို့ခေါ်လဲ